မြန်မာစစ်ကောင်စီပေါ်မှာတိုင်းလာလက်နက်ကိုင်အဖွဲ့တွေရဲ့မကြသေးခင်ကတိုက်ခိုက်မှုတွေရဲ့နောက်ကွယ်မှာတရုတ်နိုင်ငံကပတ်သက်မှုရှိနေသလားဆိုပြီးတော့မိကွန်းထုတ်နေတဲ့ပေါ်တရုတ်အစိုးရကဒီကနေ့ပဲဖော်ပြလိုက်ပါတယ်။လွန်ခဲ့တဲ့တလကစခဲ့တဲ့ညီနောင်မဟာမိတ်၃ဖွဲ့ရဲ့စစ်ဆင်ရေးတွေမှာစစ်ကောင်စီတပ်ခန်းတွေနဲ့တရုတ်နိုင်ငံနဲ့နယ်စပ်ကုန်သွယ်ရေးမှာအဓိက ွဆွေးနေတဲ့အတွက်အဲ့ဒီသတင်းတွေအတွက်ဒီကနေ့ဘေကျင်းမြို့တော်ကဒင်းစာရှင်းလင်းပွဲကိုမင်းမြန်ရမှာတရုတ်နိုင်ငံဂျာယီဌာနပြောခွင့်ရကမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုလေးစားကြောင်းနဲ့ငြင်းချင်ရဖို့အခိုင်အမာအားပေးတဲ့အတွက်ကြောင့်မတင်မြတ်မှုတွေဖန်တီးရဟာနှစ်နိုင်ငံချစ်ကြည်ရေးကိုသာထိခိုက်စေလိမ့်မယ်လို့တုံ့ပြန်ခဲ့တာပါဒါနဲ့ပတ်သက်ပြီးတော့ NUG အမျိုးသားညီညွတ်ရေးအစိုးရတမရယုံပြောခွင့်ရပုဂ္ဂိုလ်ဦးကျော်စောကတော့
ဒီလိုနိုင်ငံတစ်နိုင်ငံနဲ့တစ်နိုင်ငံဒီရေဓာတ်သင်္ဘောတွေတော့ရောက်တယ်ပတ်တော့ပူတွဲစိတ်နေကျင်တာဥပမာဆိုရင်အချမ်းဖတ်တီနေနေဖို့အတွက်နိုင်ငံအချို့တူလုပ်တဲ့ဟာတွေစစ်တပ်ချင်းဆက်ဆံတဲ့ဟာတွေရှိတတ်ကြပါတယ်ဘာဘာမှာပြန်ပတ်ဖြစ်တဲ့အမေရိကန်ပြည်တော်စုနဲ့တရုတ်ပြည်သူသမ္မတနိုင်ငံတို့ရေဓာတ်တွေဆိုရင်လည်းသူတို့ရေဓာတ်သင်္ဘောတွေတော့ရောက်လဲပတ်တာတွေလည်းရှိတာလည်းဘာဘာမှာအထင်ရှားတွေ့ရပါတယ်အဲကြောင့်တရုတ်ပြည်သူသမ္မတနိုင်ငံကရေဓာတ်သင်္ဘောမြန်မာနိုင်ငံရောက်တာတော့ဒါတော့မထူးဆန်းမှုတို့ကျွန်တော်သုံးသပ်မိပါတယ
်တရုတ်နိုင်ငံနဲ့နေဆက်အနီးဒေသတွေအပါအဝင်မြန်မာနိုင်ငံနေရာတော်တော်များများမှာတိုက်ပွဲတွေတကြော့ပြန်ပေါ်ပေါက်လာနေချိန်မှာတရုတ်နိုင်ငံကနေဆက်လုံခြုံရေးအတွက်စီးရီးလေ့ကျင့်မှုတွေလုပ်ခဲ့တယ်လို့ရေဒက်တင်မော၃ဆင့်ဟာလည်းလေ့ကျင့်ရေးအတွက်ဆိုပြီးမြန်မာနိုင်ငံကိုရောက်နေပါတယ်အခုနိုဝင်ဘာ28ရက်နေ့ကရောက်တဲ့ဒီစီးရီးရင်၃ဆင့်ပေါ်မှာဝန်ထမ်းပေါင်း900နီးပါးလိုက်ပါလာတာလည်းဖြစ်ပါတယ်ရှင်